ပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကကယားပြည်နယ်ဖရူးဆိုမြို့နယ်အတွင်းအမျိုးသမီးနဲ့ကလေးငယ်အပါအဝင်လူ35ဦးထဲမှနေမိရှို့တပ်ဖြတ်ခံလိုက်ရတဲ့အထက်မှာသူတို့အဖွဲ့ကဝန်ထမ်း2ဦးလည်းပါသွားတယ်ဆိုတာကို Save the Children အဖွဲ့ကဒီကနေ့အတည်ပြုပါတယ်။ Save the Children အဖွဲ့ကတေဆုံးသွားသူ2ဦးထဲကအသက်32နှစ်အရွယ်2ဦးကတော့ဆယ်လသားအရွယ်တားရင်သွေးတယောက်ကျန်ရစ်ခဲ့ပြီးအသက်28နှစ်အရွယ်နောက်2ဦးကတော့3လသားအရွယ်သမီးရင်သွေးငယ်2ဦးကျန်ရစ်ခဲ့တဲ့အကြောင်းကျန်ရစ်သူတွေရဲ့လုံခြုံရေးကြောင့်သူတို့ဘသူဆိုတာကိုထုတ်ဖော်ပြောဆိုခြင်းမပြုလို့ကြောင်း Save the Children အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်အခုတေဆုံးသွားသူ2ဦးစလုံးဟာကလေးငယ်တွေကိုပညာသင်ကြားရေးအတွက်စိတ်အားထက်သန်သူတွေဖြစ်တယ်လို့လည်းဆိုပါတယ်သူတို့2ဦးဟာအခင်းဖြစ်တဲ့နေရာနဲ့မလားမကန်းနေရာတွေမှာစာနာမှုဆိုင်ရာအကူအညီတွေပေးပြီးရုံးကိုပြန်အလာလမ်းခွလမှာတိုက်ခတ်ခံခဲ့ရတာလို့ဆိုပါတယ်ကားတွေပေါ်မှာပါလာတဲ့သူတွေကိုအောက်ဆင်ခံပြီးတချို့ကိုဖမ်းဆီးတချို့ကိုတော့တတ်ဖြတ်ပြီးတော့အလောင်းတွေကိုမိရှို့ခဲ့တယ်လို့လည်း Save the Children အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြပါတယ်ဒါဟာအင်မတန်ထိတ်လန့်တုန်လှုပ်ဖွယ်ကောင်းတဲ့အကြောင်းကူညီကယ်ဆယ်ရေးဝန်ထမ်းတွေအပါအဝင်အပြည့်မဲ့ရသားပြည်သူတွေအပေါ်အကြမ်းဖက်တဲ့လုပ်ရဟာဘလို့မှတိခံလို့မရနိုင်တဲ့အကြောင်းနဲ့ဒီတိုက်ခိုက်မှုဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ကြောင်း Save the Children အဖွဲ့အကြီးအကဲ Inga Ishinga ပြောပါရခင်ဗျာ